မနေ့ကဝါရှင်တန် DC မြို့တော်မှာအမေရိကန်စစ်တပ် contract ဝန်ထမ်းတဦးဘာကြောင့်တနက်နေ့ပြစ်ခတ်ရတယ်ဆိုတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကစုံစမ်းနေကြပါတယ်။ဒီပြစ်ခတ်မှုမှာတော့တနက်သမားအပါအဝင်လူ73ဦးသေဆုံးသွားခဲ့ပါတယ်။အခုဖြစ်ရဟာနိုင်ငံတကာအကြမ်းဖက်မှုတွေနဲ့ဆက်ဆက်မှုမရှိဘူး။နောက်ပြီးတခြားနိုင်ငံရေးဘာသာရေးအရာဖြစ်တဲ့အထောက်အထားတွေမတွေ့ရဘူးလို့အာဏာပိုင်တွေကပြောဆိုပါတယ်။အသက်34နှစ်အရွယ်တနက်သမားအေရွန်အလက်ဆစ်ဟာစိတ်ကြောင်ခြောက်ချားနဲ့ဒီအိပ်မရတဲ့ဝေဒနာတွေကိုခံစားနေရသူတဦးဖြစ်တယ်လို့ဆိုပါတယ်။ Washington ရဲမှူးကြီးကက်တင်လန်နီယက်ကဒီပြစ်ခတ်မှုမှာအေရွန်အလက်ဆစ်နဲ့အတူကြံတဦးပါမပါသက်သေအထောက်အထားတော့မတွေ့ရှိရသေးတဲ့အကြောင်းအခင်းဖြစ်ပွားပြီးနောက်နိုင်ပိုင်းအကြံမှာသတင်းတော်တွေကိုပြောခဲ့ပါတယ်။Alexis ဟာ Texas ပြည်နယ် Fort Worth မြို့မှာနေထိုင်သူတဦးဖြစ်တယ်လို့လည်းကြေညာခဲ့ပါတယ်။ Alexis ဟာတက်တမ်းမကုန်သေးတဲ့ဝန်ထမ်းကပ်ပြားကိုပြပြီးတော့American ရေတပ်စစ်စခန်းထဲကိုဝင်လာခဲ့ပြီးတဲ့နောက်စစ်ဖက်မှအသုံးပြုတဲ့ Automatic Rifle တနက်နဲ့အတူတခြားတနက်မျိုးစုံနဲ့ဒီရေတပ်စနစ်ထိန်းချုပ်ရေးဌာနမှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနက်သမားဟာနယူးယောက်မြို့ဇာတိဖြစ်ပြီးတော့အမေရိကန်ရေတပ်မှာ2009ခုနှစ်ကနေ2011ခုနှစ်အထိတင်မောသားအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ Alexis ဟာ2004ခုနှစ်မှာ Seattle မြို့မှာတစ်ကြိမ်2010ခုနှစ်မှာ Fort Worth မြို့မှာတစ်ကြိမ်တနက်ပြစ်ခတ်မှုကြောင့်အဖမ်းခံခဲ့ရသူဖြစ်တယ်လို့လည်းသတင်းတွေထဲမှာဖော်ပြထားပါတယ်ရှင်။